ညကိုရီးယားရဲ့စစ်အင်အားကိုပြသတဲ့အနေနဲ့အမေရိကန်လေယာဉ်တင်သင်းမောက်ကိုပစ်ခတ်နစ်မြှုပ်ပစ်မယ်လို့မြောက်ကိုရီးယားအစိုးရကဒီနေ့ငွေနေမှာပြောကြားလိုက်ပါတယ်။ဂျပန်စစ်သင်းမောက်နှစ်စင်းနဲ့အမေရိကန်တိုက်ခိုက်ရေးရတအုပ်စုတွေပစိဖိတ်သမုဒ္ဒရာအနောက်ဘက်ပိုင်းမှာစီးရဲလက်ကျင့်မှုတွေပြုလုပ်နေတဲ့အချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေပြုလုပ်နေတာတွေအပြင်အမေရိကန်ပြည်ဆောင်စုနဲ့အာရှတိုက်အတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ခတ်မယ်လို့မြောက်ကိုရီးယားကချင်းချောက်မှုတွေပြုလုပ်လာနေတာတွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တိုက်ခိုက်ရေးရတအုပ်စုကာဗင်ဆင်ကိုကိုရီးယားကျွန်းဆွယ်အနီးကိုဆစ်လွတ်ထားပါတယ်။ကိုရီးယားကျွန်းဆွယ်အနီးကိုအဲ့ဒီရေတတက်ခိုက်ရေးအုပ်စုချင်းကလာနေပေမဲ့ဘယ်နေရာမှာရှိနေလဲဆိုတာကိုအမေရိကန်ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အဲ့ဒီတက်ခိုက်ရေးရေတအုပ်စုဟာရပ်ပိုင်းအတွင်းဒီဒေသကိုရောက်လာမှဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကစနေနေ့မှာပြောကြားခဲ့ပေမဲ့တခြားအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြောက်ကိုရီးယားကတော့အာခံနေဆဲဖြစ်ပါတယ်။သူတို့ရဲ့တော်လှန်ရေးတပ်ဖွဲ့ဟာအမေရိကန်ရဲ့နျူကလ িয়ার အင်အားသုံးလေယာဉ်တင်သင်းမောက်ကိုတစ်ချက်ထဲနဲ့နစ်မြုပ်အောင်တိုက်ခိုက်ဖို့အတွက်အစဉ်သင့်ရှိနေကြောင်းမြောက်ကိုရီးယားအစိုးရပိုင်းရိုဒွန်းစင်မုန်သတင်းမှာဖော်ပြထားပါတယ်။လာမယ့်အင်္ဂါနေ့ဟာမြောက်ကိုရီးယားနိုင်ငံရဲ့ပြည်သူ့တပ်မတော်တီထောင်ခြင်း85နှစ်ပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။